ုကပွဲကလုံမာလို့ကျွန်တော်တို့ယုံကြည်ပါတယ်လုတ်ဖို့လည်းပဲကျွန်တော်တို့ကအမြဲတမ်းနောက်ကနေတွန်းပစ်နေတာပါဘာကြောင့်လဲဆိုတော့အခုကလက်ရှိကဟိုစစ်အစိုးရပုံတံဖြစ်နေတယ်လေအဲ့ဒါကိုကျွန်တော်တို့ကဒီမိုကရေစီအစိုးရပုံတံကိုပြောင်းပြစ်ဖို့လိုတယ်ဒါမှလည်းပဲဟိုကျန်တဲ့ဘေးကနိုင်ငံကြီးတွေကအနောက်နိုင်ငံအရှေ့နိုင်ငံအကုန်လုံးကပေါ့ဗျာအမြင်ပိုရှင်းသွားတာပေါ့ဒီမိုကရေစီအစိုးရဆိုတော့ဒါကြောင့်ကျွန်တော်တို့ကယူကော့ပွဲကိုမဖြစ်ဖြစ်အောင်အမြန်ဆုံးလုပ်ဖို့အများအားကျွန်တော်တွန်းအားပေးနေတယ်ယူကော့ပွဲလုပ်ရင်လည်းကျွန်တော်တို့ဝင်ပြိုင်မယ်ကျန်တဲ့ပါတီတွေရည်တည်နိုင်တဲ့ပါတီမှန်သမျှအားလုံးလည်းဝင်ပြိုင်ပေါ့ဗျာ
အနာဂတ်ဒီမိုကရေစီနိုင်ငံပြောင်းလဲရေးကိုတက်ဆညပါတီကအားပေးနေတယ်ဆိုတဲ့အတွက်တက်ဆညပါတီကိုပြန်ကြည့်တဲ့အခါမှာကျွန်တော်တို့စောစောကအန်ကယ်ပြောတဲ့အချိန်တက်ဆညပါတီရဲ့ဒီဥက္ကဋ္ဌနေပြီးတော့အတော်များများကစစ်တပ်နဲ့ပတ်သက်တဲ့ယာရုယာခံရှိတဲ့ပုံစံတွေဖြစ်နေတယ်နောက်တစ်ချက်ကဒီအမျိုးသားညီလာခံမှာတင်ပြထားတဲ့အချက်ဒီမှာပြန်ကြည့်လို့ရှိရင်လည်းစစ်တပ်ရဲ့အခန်းကဏ္ဍကအတော်ကြီးမားနေပြီးတော့စစ်တပ်ကအာဏာသိမ်းခွင့်ရှိတယ်နောက်ကကွေးဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်တွေကများနေတယ်။နောက်တစ်ခါဒီတက်မတော်က25ရာခိုင်နှုန်းနဲ့ကျော်ပြီးတော့မှပြတ်တော်မှနေရာယူထားခြင်းနဲ့စတဲ့အချက်တွေရှိနေတဲ့အတွက်အနာဂတ်မှာဒီမိုကရေစီနိုင်ငံပေါ်ပေါက်လာဖို့အရသာအစိုးရပေါ်ပေါက်လာဖို့ဆိုတာဘယ်ပုံပင်နည်းနဲ့ဖြစ်နိုင်မယ်လို့တက်ဆင်ကြဘက်ကယူဆလဲခင်ဗျ။
အဲဒီမင်းတို့တော့နှစ်ခုဖြေရမယ်ဗျ။ပထမတစ်ခုကတော့ဟိုခင်ဗျားပြောရတာတချို့တွေ့မှန်တယ်။ဥပမာကျွန်တော်တို့ဒီနေ့ဒီပါတီကိုခေါင်းဆောင်နေတာတွေကဒါလားတက်ကအရင်ကလုတ်ခဲ့တဲ့ပုံကူတွေပါတယ်ဆိုတော့မှန်တယ်။ဟုတ်လားကျွန်တော်ကိုယ်တိုင်နဲ့တက်ကပဲဥက္ကဋ္ဌလည်းတက်ကပဲအထွေထွေမှုလည်းတက်ကပဲဇနဲ့ EC တချို့လည်းတက်ကပဲသို့တော့ဒီထဲမှာအရက်ဘက်ကလူတွေလည်းအများကြီးကျွန်တော်တို့ပါပါတယ်အားလုံးတာကိုကျွန်တော်တက်ကကြီးပဲတာကိုဒီကျွန်တော်တို့ပါတီကိုကြီးကြပ်နေတယ်ဆိုတော့မဟုတ်ဘူးဗျနောက်ဒုတိယချက်ကတော့ကအခုရေးဆွဲထားတဲ့ဟလာဖွဲ့စည်းပုံဟာဟိုပြည်သူတွေကိုချပြမှာပေါ့ဗျာဒီထဲမှာခုနပြောလို့25ရာခိုင်နှုန်းကပါနေတယ်တို့ဟလာဦးစီးချုပ်ကဘာဖြစ်တယ်တို့ဆိုတာတွေကတော့ဒါကျွန်တော်တို့ကကာလတေသစက္ကန္တနာပေါ့ဗျာဒီတည်းဒီကာလဒီအချိန်မှာဟလာဒီလိုပဲလုံမတိုင်းပြည်ဟာဒီတဲ့ဒီပူအေးချမ်းသွားမယ်ဗျပေးတဲ့အချိန်တွေကိုပဲအမိရဆုတ်ကင်ပြီးတော့တစ်ဆင့်ပြီးပါတစ်ဆင့်တစ်ဆင့်ပြီးပါတစ်ဆင့်လမ်းနာမှန်တယ်လို့မြင်တဲ့အတွက်ဒီကနေ့ဗမာပြည်မှာတတ်မတော်မပါပဲနဲ့ဘာတစ်ခုမှမညာလို့မရဘူးဒါကြောင့်မလို့ကျွန်တော်တို့ကအတိုင်းအတာတစုံတရာရတက်ကလူတွေပါတာပါပါစီ95ရာခိုင်နှုန်းကပြည်သူ့ရဲ့ကြီးမှာပဲဗျ95ရာခိုင်နှုန်းတို့တို့ပါတာဘာဖြစ်လဲ
ခုဒါဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားညီလာခံအနေထားကဘယ်တော့လူလူဆန္ဒခံယူပဲလုပ်နိုင်လိမ့်မယ်လို့ယူဆလဲခင်ဗျအ
ခုနောက်ဆုံးညီလာခံကြီးကိုစလေတွေတင်ပြတာဒီအပေါ်မှာတပါတိဖွဲ့ရနေပြီးတော့ကောက်နှုတ်စုစည်းရမယ်ဒီအပေါ်မှာအတူရာတွေမတူရာတွေအကုန်စုစည်းပြီးတော့မှကော်မရှင်ဖွဲ့ရဲ့သဘောထားကိုသူတို့ကပြမယ်အဲ့ဒါကိုသူတို့ညီလာခံကိုစလေချပြဖို့အတွက်ညီလာခံကြီးကိုကျွန်တော်တင်နေမေလလောက်တော့ခေါ်လိမ့်မယ်ခေါ်လို့ရှိရင်ဒီတရားချပြမဲ့ဟာတွေကနောက်ဆုံး15ရက်ထဲကအခန်း15ခန်းအနက်ကအခန်း6ခန်းကဟာပဲပါတယ်ဒီအခန်း6ခန်းဟာလည်းပဲတချို့အခန်းတွေကတလောက်မြင်များဆဆမဟုတ်တဲ့အတွေ့ပြန်ချပြတာတွေကျွန်တော်တို့အစုအဖွဲ့ထဲမှာဇူးလူတာတွေညီလာခံမျက်နှာစုံညီမှာဇူးလူတာတွေနောက်ပြီးတော့မှကိုယ့်ဘက်ကိုအချင်းချင်းဟိုအခန်းဒီခန်းကူးပြီးတော့ပြောကြဆူကြတာတွေလုံးချုံတလတ်တလတ်ခွဲပဲဗျာဒါပြီးလို့ရှိရင်ညီလာခံကြီးကပြီးပြီ
ဆိုတော့ဒီညီလာခံပြီးပြီဆိုရင်ဒီ2009ခုနှစ်ထဲမှာဒီလူလူဆန္ဒခံယူပွဲလုပ်ဖို့အလားအလာရှိလားခင်ဗ
ျရှိနိုင်တာပေါ့အဲ့တော့အခုကျွန်တော်တို့ညီလာခံကြီးကဒီ2009ဟလာဂျူလောက်မှာပြီးတဲ့ဆိုရင်အဲဂျူကနေပြီးတော့အဲ့ဒီနောက်ဆုံးပြီးတော့ဒီဇင်ဘာလောက်ထိပေါ့ဗျာ5လ6လစသည်လောက်ခုနပြောတဲ့အုတ်ချုပ်ရေးဆိုင်ရာဟို preparation တွေ ground works တွေပေါ့ဒါတွေသူတို့အပြီးလုပ်မယ်လုပ်ပြီးလို့ရှင်တော့ referendum မှာအဲ2009နောက်ဆုံးတစ်ကုန်ကန်ပြီးတော့လောက်အောင် 2008 တစ်ဆတော့လောက်အောင်လုပ်နိုင်တဲ့သဘောရှိတာပေါ့
အခုလက်ရှိအခြေအနေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညီလာခံလည်းမတက်ဖြစ်ဘူးဖြစ်နေတယ်ဆိုတော့ကဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရုပ်ကပွဲဝင်မှုအလားအလာဘယ်လိုမြင်လဲခင်ဗျ။အ
ဲသူတို့ပါတီအနေနဲ့ဆက်ပြီးတော့တည်မြင်နေတယ်။နော်ရုပ်ကပွဲမလုပ်ခင်မှာရုပ်ကပွဲဥပဒေထုတ်မယ်။ရုပ်ကပွဲဥပဒေထုတ်ပြီးတဲ့အခါမှာပါတီတွေကိုဖွဲ့စည်းခွင့်ပေးမယ်ဗျ။ပါတီအသစ်တွေအများကြီးပေါ်လာအောင်မယ်။အဲ့ပေါ်လာတဲ့အခါမှာ NLD ဟာဆက်ပြီးတော့ပါတီတရအနေနဲ့ရက်တည်မလား။ရက်တည်မယ်ဆိုလို့ရှိရင်ရက်တည်မယ်ဆိုတာ तू ပြောရမယ်။အဲပြောတဲ့အခါမှာသူ့အနေထားနဲ့တကွာအဲလုပ်နေကြိုက်နေတဲ့ဟာတွေပေါ်မူတည်ပြီးတော့ तू ပါတီဖြစ်မှာပေါ့။ပါတီဖြစ်တော့ရုပ်ကဝင်လို့ရပြီပေါ့ဗျာ
ဒီ NLD ပါတီကနေပြီးတော့မြန်မာစစ်စိုးရနဲ့တွဲဆုံဆွေးနွေးရေးတောင်းဆိုနေတာကိုလည်းသူကဆက်လက်တောင်းဆိုသွားမယ်ဆိုပြီးပြောထားတဲ့အတွေ့အဲ့ဒီအချက်ပေါ်မှာတက်ဆညဘက်ကဘယ်လိုယူဆပါလဲခင်ဗျအ
ဲ့ဒါတော့တိတ်တူသန်ကြလုံးဝကြည့်လေဗျာနော်လူခက်တာခင်ဗျအဲ့ဒါပဲ polarization ဖြစ်နေတယ်တစ်ဖက်ကလည်းဒါကိုလုံးဝမလျှော့ကိုယ်ဘက်ကလည်းဒါကိုမလျှော့ဒါကိုမကြည့်နိုင်ဘူးပြောနေတော့ဒါကိုဆက်ဆက်ဇွဲကင်ထားလို့တော့ဘာအလုပ်ဖြစ်မလဲကြာပြီဒီဟာကြီးဇွဲကင်ထားတာဘာမှအလုပ်မဖြစ်ဘူးအလုပ်မဖြစ်ပေမဲ့လို့ဒီဘက်ကလှုပ်ရှားကြည့်ရတဲ့ကတော့ပြောင်းလို့လို့သွားနေတာအဲ့တော့ဒါကြီးကကျွန်တော်ညီလာခံပြီးလို့ referendum ချပြသည့်အထိဆက်ပြီးတော့ဒီပြည်သူ့ဆွေးနွေးရေးကိုပဲပြောနေဦးမှာလားပြည်သူ့ဆွေးနွေးရေးဆိုတာဒီတနည်းပဲလို့လို့ရသလားဒီဖြစ်ဒီလမ်းนี่မရှိတော့ဘူးလား
အကောင်းဆုံးဒီလမ်းအနေနဲ့ NLD ကိုဘယ်လိုအကြံပေးခြင်းလဲခင်ဗျာ
ဟာပြောင်းအလုပ်လုပ်ဖို့ပြောခြင်းနဲ့ဗျာ
ဥမာအဖြစ်ပေါ့လေပြောင်းဆိုတဲ့အတိပဲကိုပို့ပြီးတော့ပြည်သူတွေနားရှင်းသွားအောင်ပေါ့ခင်ဗျာ
အဲဒီနေ့ဓမ္မပြည်သူလူထုကနော်ဒီနေ့တက်မတော်အစိုးရလုပ်တဲ့လုပ်ငန်းနောက်ရှေ့ဆက်သွားမယ်ဆိုတဲ့လုပ်ငန်းပေါ်မှာဘယ်လောက်လက်ခံထားတယ်လဲ
ไอ้เลขาธิการเนี่ยตั้งดาวกูเอ็นดีอ่ะตีบุกองนับบ่เปียไอ้ตีโลสิยังตีได้ตั้งดาเนี่ยไล่ย้อนยีทวีซัวตู้เบกก็ปิ๊บเปียงเลยเดินน่ะปิ๊บเปียงเลยบ่ตองซูเดินน่ะเดี๋ยวกูซุเดมาตองนี่นะดิโมคราซีตัวกูเปียงไม่อ่ะยีจีเลยเปียไอ้ขาจ้ะเราเค้าเนี่ยโหลุขึ้นน่ะลุลุยะละอะกูก็ดิโมคราซีตัวกูเปียงเยอะบ่เปียงไม่ได้ตั้วซูซูนี่เปียงๆนี่รอดิโมคราซีตัวกูเปียงเนี่ยไปย่องนี่มันไม่ได้อยู่เออดิโมคราซีตัวก ตัวเองเนี่ยตัวอะไรตัวแบบดูเฟซบุ๊กเชื่อตัวเลยเนี่ยเอเนอร์รีพี่ก็ยังพูดกูอุ้มยังติงเขมียาสุดท้ายก็ตั้งสัญญาปฏิยาอาบินี่เลยสุดเลยตัวตั้งสัญญาปฏิยาที่ปานิยมมาเว้ยถ้าเป็นถ้าตั้งแต่ลูกปานิยมเลยจะรู้เบี้ยวอะไรมาโอ้โหเนาะตัวเองเนี่ยตัวอะไรตัวแบบดูเฟซบุ๊กเชื่อตัวเลยเอเนอร์รีพี่ก็ยังพูดกูอุ้มยังติงเขมียาสุดท้ายก็ตั้งสัญญาปฏิยาอาบินี่เลยสุดเลยตัวตั้งสัญญาปฏิยาที่ปานิยมมาเว้ ပါရောဆိုတွဲဆုံဆွေးနွေးတဲ့ဆိုရင်နှစ်ဦးနှစ်ဖက်ဆွေးနွေးတာပါဆွေးနွေးတာအတိုင်းမင်းသားညနေတိုင်းအဒါဒီဥဒန်ကြတယ်လို့ပြောလို့မရဘူးတွဲဆုံဆွေးနွေးဆိုတာအပေးယူရှိတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်အဲ့ဒါကြောင့်မို့တရားဝတ္ထုဥဒန်ကြတယ်လို့ပြောတာလုံးဝမားတယ်လို့ကျွန်တော်တို့ကညင်ပါတယ်ဒါပေမဲ့လို့ဒီတဆညာပါတီပဲကမြင်လာကြတော့အဲ့လိုတွဲဆုံဆွေးနွေးတောင်းဆိုရင်းန
ကျွန်တော်တို့ကတော့နိုင်ငံကိုအကြံပေးတဲ့နည်းနဲ့နော်ညီညာစွာဒီမိုကရေစီရေးကိုပြောင်းလဲဖို့ကျွန်တော်တို့မူလတွေကဥတီထားတယ်ကျွန်တော်တို့ရဲ့ခံယူချက်ပဲဖြစ်ပါတယ်အထူးဖြင့်ကတော့ကျွန်တော်တို့ကထောင်ကူကုသဇင်းနေကရာပြည်သူတွေကတာဝန်ပေးလိုက်လို့ယုံကြည်နဲ့တာဝန်ပေးလိုက်လို့ရွေးချယ်ခံထားတဲ့ပြည်သူကိုယ်စားလှယ်တွေဖြစ်ပါတယ်အထူးဖြင့်ပြောရရင်ပြည်သူတွေနေထားအားဖြင့် ကျွန်တော်တို့ကလည်းဒီမိုကရေစီပြောင်းလဲရေးအတွက်ဂရုပြုထားတဲ့အတွက်ကြောင့်ကျွန်တော်တို့ယုံကြည်မှတ်သားထားတယ်လို့ပဲတမ်းမလို့လည်းဒီမိုကရေစီပြောင်းလဲရေးအတွက်မဖြစ်မဆိုဆောင်ရွက်ပေးလိမ့်မယ်လို့အခုထိမှတ်သားထားတယ်လို့ပဲဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီပြည်သူ့ဆန္ဒအတိုင်းကျွန်တော်ဆက်လက်ဆောင်ရွက်ဖို့ပဲရှိပါတယ်